ရွေးကောက်ပွဲအနိုင်ရဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွင်းပါဝင်မဲ့သူတွေကိုရွေးချယ်နေတာမှာအင်ပြူတော်ပြောခွင့်ရသူအဖြစ်အသက်28နှစ်အရွယ်ကယ်ရိုလိုင်းလီဗစ်ကိုရွေးချယ်လိုက်ပါတယ်။သူဟာအမေရိကန်သမိုင်းမှာအသက်အငယ်ဆုံးအင်ပြူတော်ပြောခွင့်ရဖြစ်လာမှာပါ။ကယ်ရိုလိုင်းဟာထက်မြက်ခံနိုင်ရည်ရှိသူဖြစ်ပြီးအမေရိကန်ပြန်လည်ကြီးမြတ်လာအောင်လုပ်မဲ့သူ့ရဲ့သတင်းစကားတွေကိုအမေရိကန်ပြည်သူတွေစီရောက်အောင်ပို့ဆောင်နိုင်မဲ့သူဖြစ်တယ်လို့ထရမ့်ရဲ့ထုတ်ပြန်ချက်မှာဖော်ပြပြောဆိုထားပါတယ်။ထရမ့်ရွေးကောက်ပွဲမဲဆွယ်စီရင်ရေးအဖွဲ့မှာပြောရေးဆိုခွင့်ရှိသူအဖြစ်တာဝန်ယူခဲ့သူစတီဗင်ချောင်းကိုလည်းအင်ပြူတော်ရဲ့ဆက်ဆံရေးညွှန်ကြားရေးမှူးတာဝန်ပေးမယ်လို့တောက်ကြံနေကကြေညာခဲ့ပါတယ်။မြောက်ဒါကိုတာပြည်နယ်အုပ်ချုပ်ရေးမှူးဒေါက်ဘာဂန်ကိုတော့ပြည်ထရေးဝန်ကြီးရာထူးအတွက်ရထားတယ်လို့ထရမ့်ရဲ့အစိုးရအဖွဲ့အာဏာလွှဲပြောင်းရယူရေးအဖွဲ့ကမနေ့နိုဝင်ဘာလ15ရက်နေ့မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့နိုဝင်ဘာ14ရက်နေ့ညကတည်းကထရမ့်ရဲ့မာရာလာဂိုအိမ်မှာကျင်းပတဲ့ညသာစာပွဲမှာထရမ့်ကသူ့ကိုအဲ့ဒီရာထူးခန့်မှုရည်ရွယ်ထားတဲ့အကြောင်းပြောကြားခဲ့ပြီးဖြစ်ပါတယ်။ဒေါက်ဘာဂန်ဟာအသစ်ဖွဲ့စည်းမဲ့အမျိုးသားစွန့်အင်ကောင်စီကိုလည်းဦးဆောင်သွားမှာဖြစ်ပြီးကမ္ဘာမှာအမေရိကန်ကလောင်စာဆွမ်းအင်ဆိုင်ရာမှာလွှတ်မိုးမှုရနိုင်မယ်ဆိုတော့ထရမ့်ရဲ့ရည်မှန်းချက်ထားမြောက်အောင်မြအောင်ကူညီလှုပ်ဆောင်ပေးမဲ့သူဖြစ်တယ်လို့ပြောပါရခင်ဗျာ။